ပင်လယ်ပြင်တွေကနေမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ဒေသမှာတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဂျပန်တို့ရဲ့ဝေဖန်မှုတွေဟာရန်စတဲ့လို့ရလို့တရုတ်စစ်ဖက်ထိတ်တန့်ရရှိကြီးတူကပြောလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆိုင်ရာအစည်းအဝေးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂိုတို့ရဲ့ပြောစကားတွေကြောင့်ဒေါသထွက်ရတဲ့အကြောင်းတနင်္ဂနွေနေ့ကတရုတ်လက်ထောက်စစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဝမ်ကွန်ဆောင်းကပြောကြားခဲ့တာပါ။
安倍先生演讲以后啊，我今天在座的一个外国朋友跟我说，你要保持冷静啊。
Mr. Abe 也没跟我比嘛，见到我多大没踹破，没随地要挂标牌的。Mr. Hegel 标牌了嘞，都要设备设定差不标牌的。这边都要南岸的南岸也那个哈，是个龙队的，都老爷帮忙呗，目的大把路，标给的交标多牌的。当天兵那边的嘛。တရုတ်ကအခြေအနေမတည်ငြိမ်အောင်လုပ်နေတယ်လို့စင်ကာပူမှာကျင်းပတဲ့လုံခြုံရေးဆိုင်ရာရှန်ဂရီလာဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးဟေဂါကစနေနေ့ကထည့်ပြီးပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံတကာလုံခြုံရေးအပေါ်ချိန်ချောက်မှုတွေရှိလာရင်အမေရိကန်အနေနဲ့တခြားနည်းလမ်းရှာမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအရှေ့တောင်အာရှနိုင်ငံတွေရဲ့ရေပြင်နဲ့ဝေဟင်ပိုင်နဲ့လုံခြုံစေဖို့ဂျပန်နိုင်ငံကအတက်နိုင်ဆုံးအကာအကွယ်ပေးမယ်လို့စီးဝေးမှာတောက်ကြံနေကပြောကြခဲ့ပါလေအခုလိုပြောဆိုချက်တွေဟာတရုတ်နိုင်ငံပေါ်လှုံ့ဆော်ရန်စတဲ့လက်ခံနိုင်စရာမရှိတဲ့လုပ်ရက်တွေဖြစ်နေပြီးတရုတ်နိုင်ငံဘက်ကတော့ပြဿနာဖြစ်အောင်စပြီးလှုံ့ဆော်ရန်စတဲ့ခြေလှမ်းကိုလှမ်းမှာမဟုတ်ဘူးလို့ဒုတိယဗိုလ်ချုပ်ကြီးကတုံ့ပြန်ပြောဆိုခဲ့ပါလေ